ASEAN Council အနေနဲ့ထိုင်းနိုင်ငံမှာဒီသတင်းပတ်ကောင်မှာကျင်းပတော့မယ် ASEAN Council ရဲ့အစည်းအဝေးမှာရိုဟင်ဂျာပြဿနာကိုအမှန်တိုင်းတင်ပြဖို့အတွက်လူ့ခွင့်ရေးအဖွဲ့တွေကဗိုလ်တပ်ခုနေမှာတိုက်တွန်းလိုက်ပါတယ်။အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခိုးလုံကြတဲ့တိုင်းနယ်ချင်းရဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာဘက်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီး ASEAN အဖွဲ့ဝင်တွေပါတဲ့စုံစမ်းရေးကော်မရှင်ရဲ့အစည်းအခမ်းအနားဟာအပြုသဘောဆောင်ဖော်ပြထားကြောင်းဒီလအစောပိုင်းမှာပေါက်ကြားခဲ့တဲ့နောက်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားသဘောတူညီချက်ရထားပေမဲ့ပြန်ပို့ရေးအစီအစဉ်ကိုဂုတည်မဆနိုင်သေးပါဘူး။ဒါဟာမြန်မာနိုင်ငံကိုပြန်ရင်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်တာကြောင့်ဖြစ်တယ်လို့မြန်မာအစိုးရကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ညှင်းဆိုတာကြောင့်ဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့အာဆီယံအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးနဲ့တုံ့တိုက်အဖွဲ့ကတော့ဒီဒုက္ခသည်တွေသူတို့သဘောနဲ့သူတို့နေရပြန်ရေးဟာနှစ်နှစ်တွင်းပြီးစီးနိုင်တယ်လို့ဒီအစီအစဉ်ခံစားမှခန့်မှန်းထားတာပါ။ဒါပြန်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလည်းထည့်သွင်းမရေးတာခဲ့ပါဘူး။ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကတော့အခုကျင်းပမယ့်အစည်းအဝေးမှာရိုဟင်ဂျာပြဿနာကိုအာဆီယံခေါင်းဆောင်တွေနဲ့ပြန်လည်သုံးသပ်တင်ကြောင်းပြောခဲ့တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကလည်းရိုဟင်ဂျာတွေပေါ်မှာမြန်မာလက်နက်ကိုင်တွေရဲ့ရက်စက်မှုတွေကိုအာဆီယံခေါင်းဆောင်တွေမျက်ကွယ်ပြုမထားသင့်ဘူးလို့ပြောပါတယ်။မြန်မာအစိုးရကတော့အခုလိုဆက်ဆဲမှုတွေကိုညှင်းဆို့ထားပေမဲ့အာဆီယံအဖွဲ့ဝင်တွေတဲကမလေးရှားဥဆောင်ပြီးတော့ရိုဟင်ဂျာတွေပေါ်မှာမြန်မာအစိုးရလှုပ်ဆောင်မှုတွေရှုံချခဲ့တာပါ။ဒါပေမဲ့အာဆီယံအဖွဲ့ကြီးကတော့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်တဲ့မှုကိုစုကန်ထားဆဲဖြစ်ပါတယ်။ဒီအာဆီယံခေါင်းဆောင်တွေအစည်းအဝေးကိုမြန်မာတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်။